ယူကရိန်းပဋိပက္ခမှာရုရှားရဲ့ဝင်ရောက်ပတ်သက်မှုကြောင့်ရုရှားကိုတန်ခတ်ပိတ်ဆို့မှုတွေထပ်တိုးလှုပ်ဆောင်ဖို့အတွက်အမေရိကန်လွှတ်တော်ကသဘောတူလိုက်ကြတဲ့ဥပဒေမူကြမ်းကိုအမေရိကန်သမ္မတဘရက်အိုဘားမားကဥပဒေဖြစ်တဲ့အတည်ပြုလက်မှတ်ရေးထိုးပေးလိုက်ပါတယ်။ယူကရိန်းလွတ်မြောက်ရေးအားပေးမှုဥပဒေ2014ကိုလက်မှတ်ရေးထိုးလိုက်တဲ့သမ္မတအိုဘားမားကအမေရိကန်အစိုးရရဲ့ရေးယူပိတ်ဆို့မှုမူဝါဒမှာအပြောင်းအလဲတစ်စုံတစ်ရာရှိတာကိုမပြပါဘူးလို့ကြေညာချက်တွေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုချိန်မှာဒီဥပဒေရဲ့ရေးယူပိတ်ဆို့မှုတွေထပ်လုပ်ဖို့အစီအစဉ်မရှိသေးတယ်လို့ဒီဥပဒေရဲ့လိုအပ်လာရင်အရေးယူပိတ်ဆို့မှုတွေထပ်တိုးလှုပ်ဆောင်မှာပါလို့လည်းသမ္မတကပြောပါတယ်။ဒီဥပဒေရဲ့ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပိုက်ခဲ့တာအပြင်ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုပံ့ပိုးပေးနေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရအနေနဲ့တန်ခတ်ပိတ်ဆို့မှုတွေထပ်တိုးပြီးလှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒါအပြင်တန်ချက်ကကားပြတ်တဲ့လက်နက်တွေ၊ခဲယမ်းမီးကြောက်တွေနဲ့ထောက်လိုင်းရင် drone ယာဉ်တွေအပါအဝင်လူသေးစေနိုင်တဲ့စီးရဲထောက်ပံ့ရောတခြားစီးရဲထောက်ပံ့တွေအတွက်ပါဒေါ်လာတန်း350ပိုးယူကရိန်းအစိုးရကိုထောက်ပံ့မှုလည်းပါဝင်ပါတယ်။ယူကရိန်းနဲ့တက်ဆိုင်တဲ့ရုရှားရဲ့လုပ်ရည်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့တန်ခတ်ပိတ်ဆို့မှုမူဝါဒဟာအမေရိကန်ရဲ့မဟာမိတ်တွေနဲ့တည်တည်ချာချာဆွေးနွေးတိုင်ပင်ပြီးလက်ရှိယူကရိန်းအနေထားနဲ့ကန့်ညီအောင်တည်တည်ချာချာချမှတ်ရေးဆွဲထားတာလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။